မေကန်ဒမ်နာဂျိုဘိုင်ဒန်နဲ့ရုရှားဒမ်နာဗလာဒီမီယာပူတင်တို့ရဲ့ဂျီဒီဝါထိကြီးစီဝေပဲပြီးဆုံးသွားခဲ့ပါပြီ။ဂျီဒီဝါမျိုးဟာဆိုရင်တမိုင်းရင်းတစ်လျှောက်နိုင်ငံရေးအုပ်စုဘယ်လိုက်မှုကင်းမဲ့ခဲ့တဲ့အစဉ်အလာရှိတဲ့အတွက်ဒေါက်တာမူရူဟာဒီမျိုးမှာတွစ်စမိုးရွေးချယ်ခဲ့ရတာဖြစ်ပါတယ်။ဆွေးနွေးပွဲပြီးစီယာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဗလာဒီမီယာပူတင်ကဆွေးနွေးမှုဟာအပြုသဘောဆောင်တဲ့ရန်ဆောင်ပြောဆိုမှုကင်းမဲ့ပြီးအမေရိကန်နိုင်ငံကြီးဟာလည်းပဲအပြုသဘောရှိတဲ့ညာညာတရာရှိရဲ့အတွေ့အကြုံများပြတဲ့ဝိုင်းရင်နိုင်ငံရင်းသမားယူတူဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒီနေ့အစောပိုင်းကပြန်ခေါ်ခဲ့ကြတဲ့နိုင်ငံသံအမတ်ကြီးကိုလည်းပဲပြန်လည်ဆွေးထုတ်တော့မယ်လို့ဆိုပါတယ်။မဟာဗျူဟာတည်ငြိမ်ရေးနဲ့ cyber လူမျိုးရေးကိစ္စကိုတော့နောင်ဆက်လက်ဆွေးနွေးသွားမယ်လို့ပြောသွားပါတယ်။ဒါမှမဟုတ်ယူကရိန်းနိုင်ငံ NATO အဖွဲ့မှပါဝင်ရေးနဲ့ရုရှားအတိုက်ခံ Alexey Navalny တို့ကိစ္စတွေမှာတော့အထူးထစ်တွေ့ရှိနေပါတယ်။ Navalny ဟာပြည်တွင်းဥပဒေကိုချိုးဖောက်တယ်လို့သမ္မတပူတင်ကပြောဆိုခဲ့ပြီးယူကရိန်းနိုင်ငံမြေတုံးမှာပါဝင်ရင်းနဲ့ပတ်သက်လို့ကတော့ဆွေးနွေးစရာမရှိဘူးလို့ပြောပါတယ်။တမန်ဂျိုးဘိုင်ဒန်ကတော့ယူကရိန်းနိုင်ငံရဲ့မြေတုံးအဖွဲ့ဝင်ဖြစ်ရေးကိစ္စဟာအဂလီမှုကင်းစင်ရေးအပါအဝင်လူအချက်တွေနဲ့ကိုက်ညီမှုစီဖို့ကအဓိကဖြစ်တယ်။အဲ့ဒီအပေါ်မှာမူတည်ရဲလို့ပြောသွားပါတယ်။တတင်းသာရှင်းလင်းပွဲပြီးခရင်လင်ကထုတ်ပြန်တဲ့ကြေညာချက်တစ်ခုထဲမှာတော့အမေရိကန်နဲ့ရုရှားတို့ဟာတင်းမာမှုဖြစ်နေတဲ့အချိန်မှာတောင်းမဟာဗျူဟာဆိုင်ရာယူမန်ရက်ကိုဆက်လက်တုတ်တက်အောင်လုပ်ဆောင်ပြီးလည်းအတိုင်းတက်စီမှုနဲ့နျူကလ িয়ার ဆစ်ဖြစ်နိုင်တဲ့အန္တရာယ်ကိုဆွတ်ချနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။